မြန်မာစစ်ကောင်စီကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတည်ငြိမ်မှုမရှိအောင်ကာလရှိကြာဖန်တီးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ရဲ့ရာဇဝတ်မှုနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့ RAB ကညွှန်ကြားမှုချုပ် M ခါရှစ်ဟိုစိန်ကစနေနေ့ကဆွဆွဲပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေရဲ့ကြွကြော်မှုကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာကအဆက်မပြတ်သွေးထိုးလှုံ့ဆော်နေပါတယ်ဒါပေမဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ခိုင်မာတဲ့သဘောထားကြောင့်အခြေအနေရရက်ကိုကင်တွင်နိုင်ခဲ့တာပါလို့ RAB ညွှန်ကြားမှုချုပ် M ခါရှစ်ဟိုစိန်ကဒါကာမြို့မှာရှိတဲ့ဂိုပါချုံဒေသမှာလုတ်တဲ့အခမ်းအနားတစ်ခုမှာပြောသွားတာပါရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအခွင့်ကောင်းယူပြီးတော့ဘင်္ဂလားဒေ့ရှ်မှာပြဿနာဖြစ်စေချင်နေတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းနတ်မြစ်ကမ်းမှာရှိတဲ့ရှပူရီတီဒေသမှာ AA နဲ့စစ်ကောင်စီရဲ့တိုက်ပွဲတွေကြောင့်တနက်တန်တွေစုညံနေခဲ့ရပါတယ်ဖေဗရူလာအစောပိုင်းကလည်းရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်လူနှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်အဲ့ဒီအတွက်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြစ်မှာရှိတဲ့မြန်မာတပ်မတ်ကြီးဦးအောင်ကျော်မိုးကိုဆင့်ခေါ်ကန့်ကွက်ခဲ့ပါသေးတယ်။ဒါ့အပြင်မြန်မာနိုင်ငံဟာနိုင်ငံရေးကိုအကြောင်းပြပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုမူရစ်ဆေးတွေမှောက်ကိုတင်သွင်းနေတဲ့အဓိကလမ်းကြောင်းဖြစ်နေတယ်လို့လည်း RAB အဖွဲ့ကဆွဆွဲပြောဆိုထားပါသေးတယ်ရှင်။